ယမန်နိုင်ငံမြို့တော်ဆာနာမှာသမရအလီအဗ်ဒူလာဆာလီရဲ့တစ္ဆာဂန်တပ်တွေနဲ့စနပြကျောင်းသားတွေနဲ့အဲ့ဒီကျောင်းသားတွေကိုအကာအကွယ်ပေးနေတဲ့တပ်ဖွဲ့တွေကြောင့်စနေနေ့မှာပဋိပက္ခတွေဖြစ်ခဲ့တာကြောင့်အနည်းဆုံးလူ40လောက်သေဆုံးသွားခဲ့ပါတယ်။ယီမန်သမ္မတမစ္စတာဆာလီဟာအဲ့ဒီနေ့မတိုင်ခင်တောက်ကြနေကတိုင်းပြည်ကိုပြန်သွားခဲ့ပြီးအပြစ်ခတ်တွေရပ်ဆဲဖို့တောင်းဆိုခဲ့ပါတယ်။အစိုးရတပ်တွေကကျောင်းသားတွေစခန်းချထားတဲ့နေရာတွေကိုစနေနေ့ညကတနက်တွေမော်တာကြီးစံတွေနဲ့ပစ်ခတ်ခဲ့ပြီးလူပေါင်းများစွာထိခိုက်သေဆုံးခဲ့ပါတယ်။ကျောင်းသားတွေဟာအဲ့ဒီနေရာကနေထွက်ပြေးခဲ့ကြပြီးတော့တချို့တွေကတော့တက္ကသိုလ်ကျောင်းဝင်းတွေထဲမှာခိုလုံခဲ့ကြပါတယ်။တိုက်ခိုက်ပွဲချုပ်ကြီးအလီမိုရှန်အယ်မာရဲ့တက်တီတက်ဆွဲထားတဲ့နေရာတွေတိုက်ခိုက်ခံခဲ့ရတဲ့အတွက်သူ့ရဲ့တစ္ဆာဂန်တက်သား17ယောက်အနည်းဆုံးသေဆုံးသွားတယ်လို့သူ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။သမရဆာလေးကိုတစ္ဆာဂန်ရဲ့တက်တီဟာသမရဆာလေးကိုထောက်ခံမှုမပေးတော့တဲ့လူမျိုးစုခေါင်းဆောင်ဆဒက်အယ်အမာရဲ့နေအိမ်တွေကိုလည်းပြစ်မှတ်ထားတိုက်ခိုက်ခဲ့ကြပါတယ်။ချောင်းနိုင်ငံပါဝင်တဲ့ပင်လယ်ကွေ့ဒေသပူးပေါင်းဆောင်ရွက်ကောင်စီကအပြစ်ခတ်ရစဲကြဖို့ဖွဲ့အားလုံးကိုတောင်းဆိုလိုက်ပြီးတော့လက်နက်မပါတဲ့ဆန္ဒပြသူတွေကိုလက်နက်ကြီးတွေအသုံးပြုပြီးတိုက်ခိုက်တာတွေအဆုံးသတ်ဖို့လည်းတောင်းဆိုလိုက်ပါတယ်ခင်ဗျာ။